Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်မေလ14ရက်စနေနေ့ညနေပိုင်း VOE စီစဉ်တွေကို6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေနေ့ညနေခင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။Hezbollah အဖွဲ့ရဲ့ထိတ်တန့်တမူကြီးတူတည်ဆုံးရတာဟာ Islamic အစွန်းရောက်တဲ့လက်ချက်ဖြစ်တယ်လို့ Hezbollah အဖွဲ့ကပြောလိုက်ပါတယ် American စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတဦးကိုတိုက်ခိုက်ရေးတမူတဦးဖြစ်နဲ့ခန့်လိုက်ပါတယ် FIFA ကလည်းစီနီဂေါနိုင်ငံသူတဦးကိုအတွင်းမူချုပ်အဖြစ်ခန့်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူးညံ့နေကြမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
အခုမှခင်နားဆင်ရမယ့်မြန်မာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့နိုင်ငံတော်ဤအတိုင်းမင်္ဂန်ပုတ်ကိုတော်ဆန်းစုကြည်ကမြန်မာငြိမ်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာနကိုဒီကနေ့တွားရောက်ခဲ့တာနဲ့ပတ်သက်လို့လေလာသုံးသပ်သူတွေရဲ့အမှတ်ချက်အမြင်တွေဘယ်လိုရှိပါလဲ
တော်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအခုအချိန်နေတဲ့ပို့ပြီးတော့ပြင်လင်းမြင်သာမှုရှိရှိနဲ့စီမံဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့အထူးသဖြင့်တော့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်ပြီ
းနိုင်ငံရေးအကက်ခတ်ထောက်တာရန်မျိုးသိမ်းရဲ့တုံ့တက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်တဆက်တည်း၅နှစ်အတွင်းနဲ့နဲ့ကိုင်းဖွဲ့ရည်နဲ့ငြိမ်းချမ်းရေးရဖို့ငြိမ်းချမ်းရေးတကယ်ရချင်ရင်လွှတ်တော်ကနေထွက်ခွာသွားဖို့နဲ့လူလူခေါင်းဆောင်လှုပ်တာမှန်သမျှကောင်းတာလှုပ်တာမှန်သမျှတက်မတော်ကဝန်းရံသွားမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောစကားတစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတော့ပြည်ထောင်စုအစ်စ်အပြစ်ရက်လက်မှတ်ထိုးပြီးတော့မှတနိုင်ငံလုံးအစ်စ်လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းရှမ်းဖွယ်နယ်တက်မတော်ကြားကတကြော့ပြန်တိုက်ပွဲတွေအကြောင်းကိုနားဆင်ကြရမှာပါဒီလိုထူးခြားတဲ့သတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးသိထားရတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲကောင်တို့ကပြောပြပေးပါမယ်ရှင
်ဟစ်ဘိုလာအဖွဲ့ရဲ့ထိတ်တန့်တမူကြီးတူဒမတ်စကပ်စ်မြို့လေစိတ်နားမှာတည်ဆုံသွားတာဟာအစ္စလာမ်အစွန်းရောက်တည်ရဲ့လက်ချက်ဖြစ်တယ်လို့လေဘနွန်စစ်သွေးကြွဟစ်ဘိုလာအဖွဲ့ကပြောလိုက်ပါတယ်ဟစ်ဘိုလာတမူမူစတာဖာဘက်ဒရဒင်းတည်ဆုံရတဲ့ပောက်ကွဲမှုဟာဒီဒေတာတွေမှာရှိတဲ့တိုက်ဖီရီဆွန်နီအစွန်းရောက်အဖွဲ့တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဖြစ်တယ်လို့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကဖော်ပြနေတယ်ဆိုပြီးတော့ Hezbollah အဖွဲ့ကစနေနေ့မှာပြောပါတယ်တောက်ကြနေကဘေရုတ်မြို့တောင်ပိုင်းမှာကျင်းပခဲ့တဲ့နာရီအခမ်းအနားမှာ Hezbollah တိုက်ခိုက်ရေးသမားတွေကဘက်ဒရဒင်းရဲ့ရုပ်လောင်းကိုထည့်ထားတဲ့အခောင်းကိုထမ်းပြီးတော့လမ်းတစ်လျှောက်မှာတည်ဆောင်သွားခဲ့ကြပါတယ်ဘက်ဒရဒင်းဟာ Hezbollah ခေါင်းဆောင်ဆာယက်ဟာဆန်နက်စရာလာရဲ့ထိတ်တန့်အကြံပေးတူလဲဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာ IS သွေးကြတွေထိန်းချုပ်ထားတဲ့နေမည်တွေကပြပကတိုက်ခိုက်ရေးသမားတွေဝင်ထွက်သွားလာလို့ရနေတဲ့စီးရီးယားနယ်စပ်တနေရာကိုလုံးဝပိတ်ပစ်နိုင်မှုဟာအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိတ်တန့်ဦးစားပေးတာဝန်ဖြစ်တယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်။တောက်ကြနေကပင်တဂွန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရတ်နဲ့စီးရီးယားမှာ IS တွေကိုတိုက်ခိုက်တဲ့စစ်စင်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဝါရန်ကအမေရိကန်ဥဆောင်တဲ့လေကြိုင်းတက်ခိုက်မှုတွေဟာ IS သွေးကြွတွေကိုအထိနာစေတယ်လို့ပြောလိုက်ပြီးတဲ့နောက်ပင်တဂွန်စစ်ဌာနချုပ်ရဲ့အကြီးအကဲ Ash Carter ကအခုလိုပြောလိုက်တာပါ။အဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်မှူးကြီး Warren က IS သွေးကြွတွေဟာဒေသခံတွေစီကအခွန်ကောက်တာကိုရည်ညွှန်းပြီးချိန်ချောက်ငွေညှစ်လို့ရတဲ့ငွေနဲ့အတိတ်ကရပ်တည်နေကြတယ်လို့ပြောပါဗျ။ချိန်ထဲမှာအမေရိကန်နဲ့မိဖတ်တပ်ဖွဲ့တွေဟာသူတို့တင်ထားတဲ့နေမျိုးတွေကိုတစ်ခုပြီးခုလွတ်မြောက်အောင်လုပ်နိုင်ခဲ့တဲ့အတွက်သူတို့ရဲ့ဝင်ငွေတွေရောကျနေတယ်လို့ပြောသွားပါတယ်။ဒါအပြင်သူတို့စီကိုသွားရဲ့ပူပေါင်းနဲ့ပြပကတက်ခိုက်ရေးသမားအကြီးအတွက်ကလည်းညော်နေလာတာတွေ့ရတယ်လို့ဗိုလ်မှူးကြီးဝါရန်ကဘက်ဂရက်မြို့ကနေရုပ်သံဆက်သွယ်ရေးလိုင်းပေါ်ကတဆင့်သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါ။ IS တွေဟာအီရတ်မှာနေမျိုးတွေတစားတစားရှုံရှုံဆုံးရှုံးနေပေမဲ့အစွန်းရောက်စစ်သွေးကြွတွေဟာတူရကီနယ်စပ်အနီးဆီးရီးယားအနောက်မြောက်ပိုင်းကမြို့ငယ်လေးနှစ်မြို့ကိုတော့ထိန်းချုပ်ထားဆဲဖြစ်တယ်လို့ဗိုလ်မှူးကြီးဝါရန်ကပြောပါတယ်
။ American စစ်တပ်ကပထမဆုံးအကြိမ်ဖြစ်နဲ့အမျိုးသမီးတဦးကိုတိုက်ခိုက်တံမူးတဦးဖြစ်ခန့်လိုက်ပါတယ်။လီဒါဘိုဂျိုကြီး Lori Robinson ဟာ American စစ်တပ်ရဲ့မြောက်ပိုင်းစစ်ဌာနချုပ်တံမူးဖြစ်နဲ့တောက်ကြနေကယာရူးလွှဲပြောင်းလက်ခံယူခဲ့ပါတယ်။သူမအနေနဲ့စစ်တပ်ရဲ့ခေါင်းဆောင်သူအနေနဲ့စစ်တပ်ခေါင်းဆောင်တယောက်အနေနဲ့သူ့ရဲ့အမိမေပြည်သူတွေနိုင်ငံရဲ့အာဏာတွေလွတ်လပ်စွာလုံဆောင်ပိုင်ခွင့်တွေကိုခုခံကာကွယ်ပေးဖို့ဆိုတဲ့အကြီးမားဆုံးတာဝန်ကြီးကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ Miss Robinson ဟာ American ပြည်ထောင်စု Alaska ပြည်နယ် Canada Mexico Bahama ပါဝင်အဲ့ဒီအနီးအနားတစ်ဝိုက်ကပင်လယ်ပြင်ကိုအကာအကွယ်ပေးဖို့အတွက်တာဝန်ယူရမှာဖြစ်ပါတယ်။ခက်မြက်မြက်လှုပ်ရတဲ့စစ်စင်ရေးအခြေအနေတွေမှာ Miss Robinson ရဲ့ဦးဆောင်မှုနဲ့ကိုကဲအုပ်ချုပ်မှုစွမ်းရည်ကို American ကာကွယ်ရေးဝန်ကြီး Ash Carter ကချီးကျူးလိုက်ပြီးတော့သူမဟာပေးအပ်လိုက်တဲ့တာဝန်တိုင်းမှာသူမရဲ့ပြည်သူတွေအတွက်အရင်ဆုံးဦးစားပေးလှုပ်ဆောင်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ
American စေဝါ လုပ်ငန်းကြီးတစ်ခုဖြစ်တဲ့ PEPSA ဟာကုမ္ပဏီကထုတ်လုပ်တဲ့ဆေးဝါးတွေကိုစေထိုးပြီးတည်ရန်ပေးတဲ့နေရာမှာမတုံ့မို့တားမြစ်လိုက်ပါတယ်။ကုမ္ပဏီကထုတ်လုပ်တဲ့ဆေးတွေကိုစေထိုးပြီးတည်ရန်ပေးတဲ့နေရာမှာမတုံ့ပြုဖို့တားမြစ်ပြီးသားဖြစ်ပေမဲ့ငကိုတားမြစ်ချက်တွေမှာကန့်သတ်ချက်အသစ်တွေထပ်ပြီးထည့်လိုက်တာဖြစ်တယ်လို့တောက်ကြနေက PEPSA ရဲ့ပြောခွင့်ရပုဂ္ဂိုလ်အမျိုးသမီးကပြောပါတယ်။ PEPSA ကုမ္ပဏီဟာတတ်မှတ်ထားတဲ့လက္ခဏာအယောင်သမားတွေဖြန့်ချီသမားတွေနဲ့တိုက်ရိုက်ဝဲယူသူတွေစီကိုရောင်းချရမှာကုမ္ပဏီကထုတ်တဲ့စေဝါတွေကိုစေထိုးပြီးတည်ရန်ပေးရမှာသုံးဖို့အတွက်အကျဉ်းတောင်တွေစီကိုထပ်ပြီးမရောင်းချရဘူးဆိုတဲ့ကန့်သတ်ချက်ကိုထည့်သွင်းလိုက်တာပါပြီးခဲ့တဲ့နှစ်တွေအတွင်းမှာနိုင်ငံတကာစေဝါလုပ်ငန်းအပေါင်း20ကျော်ကသူတို့ထုတ်လုပ်တဲ့စေဝါတွေကိုစေထိုးပြီးတည်ရန်ပေးတဲ့နေရာမှာမသုံးဖို့ပိတ်ပင်ထားကြပါတယ်ခင်ဗျာ
ရွေမေးခံအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရကနေစနေနေ့ညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြောက်ကိုရီးယားကစီးရီးတင်နန်းပေးသူ30ဟာကွန်ဂိုစစ်တပ်နဲ့ရဲရရှိတွေကိုစစ်တင်နန်းတွေအတွင်းပစ္စတိုတနက်တွေထောက်ပံ့ပေးခဲ့တာဟာကုလသမဂ္ဂရဲ့အရေးယူတန်းခတ်မှုတွေကိုချိုးဖောက်ကောင်ချိုးဖောက်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂအစင်ခန်းစာတရက်မှာဖော်ပြလိုက်ပါတယ်။အဲ့ဒီထုတ်ပေးလိုက်တဲ့ပစ္စတိုတနက်တွေဟာကွန်ဂိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနေတဆင့်ကုလသမဂ္ဂရဲ့ကွန်ဂိုနိုင်ငံဆိုင်ရာငြိမ်းချမ်းရေးတပ်ဖွဲ့တွေရဲ့လက်ထဲကိုရောက်လာတယ်လို့ကွန်ဂိုနိုင်ငံပေါ်ပိတ်ဆို့ရေးယူမှုစောင့်ကြည့်ရေးကုလသမဂ္ဂအဖွဲ့တစ်ဖွဲ့ကထုတ်ပြန်လိုက်တာပါကွန်ဂိုတပ်ဖွဲ့ဝင်တွေနဲ့ရဲတွေရဲ့အဆိုအရတော့ကွန်ဂိုသမ္မတရဲ့လုံခြုံရေးတပ်ဖွဲ့တွေကို2014ခုနှစ်ကတင်နန်းပေးစဉ်အတွင်းမှာမြောက်ကိုရီးယားအရာရှိတွေကအဲ့ဒီတနက်တွေထုတ်ပေးခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီလောက်ရကကုလသမဂ္ဂရဲ့မြောက်ကိုရီးယားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်ရလဲကြနေပါတယ်ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားနိုင်ငံအနေနဲ့လက်နက်တွေရောင်းချတာဒါမှမဟုတ်စစ်တပ်နဲ့ပို့ချတာတွေမလုပ်ရဘူးလို့တားမြစ်ထားတာဖြစ်ပါတယ်။အဲ့ဒီပစ္စတိုတနက်တွေကတချို့တွေကိုကင်ရှာဆာမြို့ကလမ်းတွေပေါ်မှာတွေ့မြင်နေရပြီးတော့အဲ့ဒါနဲ့အမျိုးသားတူပစ္စတိုတနက်တွေကိုမောင်းခိုးဈေးကွက်မှာလဲဝယ်ယူလို့ရတယ်လို့အဲ့ဒီကုလသမဂ္ဂအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။
တူရကီနဲ့ဆော်ဒီအာရေဗျနိုင်ငံတွေမှာနှိပ်စက်ညှဉ်းပန်းမှုတွေဆက်ဖြစ်နေတဲ့အတွက်နှိပ်စက်ညှဉ်းပန်းမှုတိုက်ဖြတ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုအကောင့်ထဲဖော်တဲ့အပိုင်းကိုလေ့လာဆောင်ကြည့်တဲ့ကုလသမဂ္ဂကော်မတီကပြစ်တင်ရှုံချလိုက်ပါတယ်တူရကီနိုင်ငံမှာနှိပ်စက်ညှဉ်းပန်းမှုတွေကြေကြေပြန့်ပြန့်လုပ်နေတာဒါမှမဟုတ်စနစ်တကျလှုပ်ဆောင်နေတာတော့မတွေ့ရဘူးလို့နှိပ်စက်ညှဉ်းပန်းမှုတိုက်ဖြတ်ရေးဆိုင်ရာကုလသမဂ္ဂကော်မတီကပြောပါတယ်။ဒါပေမဲ့နှိပ်စက်ညှဉ်းပန်းမှုအတွက်ပြစ်ဒဏ်ကျင့်လွတ်ခွင့်ရနေတာလူမဆန်အောင်ဆိုးဝါးတဲ့အခြေအနေတွေမှာဖမ်းဆီးထိန်းသိမ်းထားတာနဲ့ဥပဒေမဲ့တပ်ဖြတ်စီရင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိနေတာကြောင့်စိုးရိမ်ရတဲ့အခြေအနေရှိနေသေးတယ်လို့လွတ်လပ်တဲ့ကျွမ်းကျင်သူ10ဦးပါတဲ့ကော်မတီကပြောလိုက်ပါတယ်။ဒါ့အပြင်ဆော်ဒီအာရေဗျနိုင်ငံမှာတေတံစီရင်တဲ့အရေးအတွက်မြင့်တက်လာတာကိုလည်းစိုးရိမ်ကြောင်းထောက်ပြပြီးတေတံပေးနေတာတွေကိုရပ်တန့်မှုကော်မတီကတိုက်တွန်းထားပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကဝေးလံခေါင်တည်တဲ့အရာတစ်ခုမှာသတင်းသုံးနေတဲ့ဗုဒ္ဓဘာသာဖုန်ကြီးတစ်ပါးအသက်ခံလိုက်ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောလိုက်ပါတယ်။တက်တော်85နှစ်ရှိပြီဖြစ်တဲ့မုံရွှေဦးချက်ရဲ့ခန္ဓာကိုယ်ရုပ်အလောင်းကိုမြို့တော်ဒါကာရဲ့အရှိတောင်ဘက်ကမိုင်းနေရာကျော်မှာတည်တံ့တည်ရှိနေတဲ့ဖုန်ကြီးเจ้าမှာစနေနေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီဦးစင်းဟာတဘာတဲ့သတင်းသုံးနေတာဖြစ်ပြီးတော့သူ့ကိုဘာကြောင့်တတ်တယ်ဆိုတာမသိရသေးဘူးလို့ဘင်္ဂလားဒေ့ရှ်ရဲကပြောပါတယ်။အခုလိုအသက်ခံရတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာတော့ဒေသခံတွေကြားဆိုရင်ထိတ်လန့်မှုတွေဖြစ်ပေါ်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းလီးစ်ကြားသတင်းစာကပြောပါတယ်။ဖုန်ကြီးနဲ့သားတော်ဆက်သူဖြစ်သူကတော့သူ့ရဲ့ဖခင်ဟာဒေတာထဲမှာဘယ်သူနဲ့မှရန်ညိုးရန်စားမရှိဘူးလို့ Daily Star သတင်းစာကိုပြောပါတယ်။ဒါပေမဲ့ဦးချက်ကိုအသက်အန္တရာယ်ရန်ပြုမယ်လို့ချင်းချောက်တဲ့စာရီရကြောင်းဒါပေမဲ့ဘယ်သူကမှဒါကိုအရေးတကြီးလေးလေးနက်နက်မရှိခဲ့ဘူးလို့လူခွင့်ရေးရှိနေဘရူးယားကပြင်သစ်သတင်းအေဂျင်စီဖြစ်တဲ့ AFP ကိုပြောပါတယ်ခင်ဗျာ။ဦးချက်အခုတည်ဆုံသွားမှုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအလဲလက်ဝါဒီတွေပညာရှင်တွေဘလော့ဂါတွေနိုင်ငံသားတွေနဲ့လူနည်းစုဘာသာဝင်တွေပေါ်ရဲရဲဆက်ဆက်တပ်ဖြတ်တာတွေထဲမှာနောက်ဆုံးတည်ဆုံမှုဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာစိုးရိမ်မှုတွေပြန့်နှံ့နေပြီးအစိုးရအစ္စလာမ်အဖွဲ့တွေရဲ့ချင်းချောက်မှုတွေခံရပြီလားဆိုပြီးတော့လည်းမေးခွန်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံ ရဲ့ဒေသအသီးကြီးမှာလူပေါင်း56ဦးထိမိုးကြိုးပစ်ခံခဲ့ရပြီးသေဆုံးခဲ့ရတဲ့အတွက်လူတွေကြားမှာထိတ်လန့်တုန်လှုပ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတပတ်လောက်ကြာအောင်အပူပြင်းထန်နေခဲ့ပြီးတဲ့နောက်ကြာသပတေးနေ့ကခရိုင်14ခုမှာမိုးအပြင်းထန်ရွာပြီးလျှက်စီးလက်မိုးကြိုးပစ်တာတွေဖြစ်ခဲ့ပြီးလူအနည်းဆုံး33ဦးသေဆုံးခဲ့ပါတယ်။အဲ့နောက်တောက်ကြနေ့မှာလည်းမိုးကြိုးထိမှန်လို့လူအနည်းဆုံး23ဦးထပ်ပြီးသေဆုံးခဲ့တာပါ။မိုးကြိုးပစ်တာကြောင့်လူအများကြီးလည်းထိခိုက်ဒဏ်ရာရသွားပါတယ်။နိုင်ငံအနှံ့ကသေဆုံးဒဏ်ရာရခဲ့တဲ့သူအများစုဟာလေယာဉ်လုပ်ငန်းဝင်ထဲမှာအလုပ်လုပ်နေတုန်းဒါမှမဟုတ်ဟင်းလင်းပြင်ထဲမှာရောက်နေတုန်းမိုးကြိုးပစ်ခံရတာလို့ရဲတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရသည်မတိုင်ခင်များသောအားဖြင့်မတ်လနဲ့မေလကြားမှာမိုးကြီးပြီးမိုးကြိုးပစ်တာတွေဖြစ်ပေါ်လေရှိပါတယ်။ကျေးလက်ဒေသတွေမှာမိုးကြိုးပစ်ခံလူသေဆုံးတာတွေအများဆုံးဖြစ်လေရှိပြီးမနေ့ကမိုးကြိုးပစ်ခံလို့လူ52ဦးသေဆုံးခဲ့ပါတယ်။အခုနှစ်မှာတော့လွန်ခဲ့တဲ့နှစ်အတွင်းသေဆုံးသူ56ဦးအပါအဝင်ပြီးခဲ့တဲ့မတ်လကလေးကမိုးကြိုးပစ်ခံလို့သေဆုံးသူ60ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ
။ဖီဗာကဘောလုံးဖွဲ့ချုပ်ကသူ့ရဲ့အတွင်းမှုချုပ်နေရာအတွက်အမျိုးသမီးတဦးကိုပထမဆုံးအကျင့်ဖြစ်နေခန့်လိုက်ပါတယ်။ဇီနီဂေါနိုင်ငံသူဖတ်မာဆမ်ဘတ်ဂျူဆမူရာကိုမေလ13ရက်နေ့ကအတွင်းမှုချုပ်အဖြစ်ခန့်လိုက်တာဖြစ်ပြီးတော့ဒါဟာဥရောပတိုက်တာမဟုတ်သူတွေကပထမဆုံးအတွင်းမှုချုပ်ဖြစ်လာသူလည်းဖြစ်ပါတယ်။ဖီဗာအတွင်းအကြီးလိုက်စားမှုတွေလက်ပေးလက်ယူတာတွေနဲ့ငွေကြေးမကန်သုံးဆွဲမှုတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်အခုလိုဆမူရာကိုခန့်လိုက်တဲ့အတွက်သူရဲ့လုပ်ငန်းနဲ့ပတ်သက်တဲ့ဥဆောင်မှုတွေနဲ့တိဆောက်မှုတွေမှာကောင်းမွန်တဲ့ဂုဏ်သတင်းတွေက FIFA ကိုအများယုံကြည်လက်ခံနိုင်မှုတွေပြန်ရအောင်လုပ်ပေးနိုင်မယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကမျှော်လင့်နေပါတယ်။ FIFA ရဲ့အတွင်းမှုချုပ်ဟောင်း Jerome Vakhor ကိုတော့ဘောလုံးပွဲရုပ်တံလွှင့်ခွင့်ဆိုင်ရာသဘောတူညီချက်တွေနဲ့ကမ္ဘာဖလားဘောလုံးပွဲလက်မှတ်တွေရောင်းချတဲ့နေရာမှာမမမကန်အလွဲသုံးစားလုပ်တာတွေကြောင့်ယာရုကနေဖြုတ်ချပြီးတော့ဘောလုံးပွဲတွေကနေ12နှစ်ကြာတားမြစ်ပိတ်ပင်လိုက်ပါတယ်ခင်ဗျာ။
စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲကောင်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ပါဝင်တိုက်တဲ့သူတွေအကုန်ပါဝင်တဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအချိန်မြင့်ဆောင်ရွက်သွားမယ်လို့ဆိုထားတဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာမြန်မာငင်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာန MBC Center ရဲ့လုပ်ငန်းစဉ်တွေကိုတွားရောက်လေ့လာကြည့်ရှုစစ်ဆေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မြန်မာငင်းချမ်းရေးဖော်ဆောင်တဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့သဘောထားအမြင်တိုင်းရင်းသားပါတီတွေရဲ့အတန်ကိုအလေးထားနားထောင်သင့်တယ်လို့ National Reconciliation and Peace Center NRPC ကိုပြန်လည်ဖွဲ့စည်းတဲ့အခါမှာလူသစ်မူသစ်နဲ့လုပ်ငန်းစဉ်သစ်တွေကိုပေါ်ဆောင်သင့်တယ်လို့လည်းတုံ့တန်မှုတွေရှိပါတယ်။အသေးစိတ်ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ရန်ကုန်မြို့ကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်းမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာမြန်မာငင်းငင်းရေးစင်တာ MPC ကိုရောက်ရှိလာပြီးတော့ MPC တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်နိုင်ငံတော်တိုင်းမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူငင်းငင်းရေးညှိနှိုင်းရေးတာဝန်ခံဖြစ်တာဝန်ပေးထားတဲ့ဒေါက်တာတင်မျိုးဝင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လိုက်ပါလာပြီးတော့မြန်မာငင်းငင်းရေးစင်တာ MPC ရဲ့တာဝန်ရှိသူတွေက MPC စင်တာလဲပတ်နေတဲ့ရုံးလုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြခဲ့ပါတယ်လို့ MPC ငင်းငင်းရေးအဖွဲ့ကဦးလာမောင်ရွှေကပြောပါတယ
်ငြိမ်းချမ်းရေးဖြစ်စင်ရတဲ့အချိန်အုံနဲ့လည်းတွားနေလို့ပြင်ဆင်နေတော့ဒီလိုမျိုးစက်ကတေရီယာဘော်ဒီတစ်ခုအတွက်ပြည်ပြည်တော်မှာရန်ကုန်မှာလူနဲ့တော်ရှိတဲ့အတွက်ကျွန်တော်ကဒုက္ခခဲ့တဲ့ပတ်ရှင်တို့ထားခဲ့တဲ့ဟာတွေနဲ့ဆက်ပြီးတော့ဒီပြည်ပြောင်းနေတဲ့ဆွမ်းသာပြီးတော့အရင်ကျွန်တော်တို့အဆောက်အဦတွေကိုဘယ်လိုဆုံးချပေးလဲပတ်နေလဲနောက်ဘယ်လိုအခွင့်အရေးထားကြလဲပေါ့နော်ကျွန်တော်တို့ကလွှတ်ပြောင်းပေးဖို့အတွက်ဒီ training တွေအတားအဆီးရှိတဲ့အတွက်အဓိကတော့ဒီလိုဟာမျိုးတွေပါပဲ MPC ကတော့မနက်31ရက်နေ့တွေကနေပြီးတော့ဒီလုပ်ငန်းတာဝန်တွေအလုံးအားပြီးဆုံးပါပြီတော့သူကနောက်ချန်ဖွဲ့အနည်းငယ်ကတော့ဒါကိုထိန်းသိမ်းထားပြီးတော့လွှတ်ပြောင်းပေးဖို့အတွက်ပြင်ဆင်နေတဲ့အနေပါပဲ
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်က National Reconciliation and Peace Center NRPC လို့ခေါ်တဲ့အမျိုးသားယဉ်ကျေးစီရင်တဲ့ငြိမ်းချမ်းရေးဗဟိုဌာနပြည်လဲဖွဲ့စည်းရေးအပါအဝင်27ရာစုပင်လုံညီလာခံခေါ်ယူကျင်းပနိုင်ရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားလှုပ်ဆောင်နိုင်မှုအမျိုးသားယဉ်ကျေးစီရင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်တိုင်းမှာပါဝင်သည့်ပါဝင်ထိုက်သူတွေပါဝင်ခွင့်ရရှိဖို့ဆောင်ရွက်သွားမယ်ဆိုတာကိုလည်းတမရအိမ်တော်မှာပြီးခဲ့တဲ့သတင်းဘက်ကတွေ့ဆုံစဉ်တုန်းကပြောဆိုခဲ့မှုပါတယ်။အရင်အစိုးရလက်ထက်ကတည်းကမြန်မာငင်းငယ်ရေးလုပ်ငန်းစဉ်ဖော်ဆောင်မှုတွေမှာပါဝင်ခဲ့တဲ့မြန်မာငင်းငယ်ရေးစင်တာကတာဝန်ရှိတဲ့သူတွေအနေနဲ့ကတော့နိုင်ငံသားတယောက်ရဲ့အခမ်းကဏ္ဍအနေနဲ့တဒတအားတက်နိုင်တဲ့အခမ်းကဏ္ဍကပါဝင်ဆောင်ရွက်သွားမယ်ဆိုတာကိုပြောပါတယ
်။ကျွန်တော်တို့အနေနဲ့တော့ National Reconciliation and Peace Center လို့မျိုးကျန်တဲ့ဖွဲ့စည်းနေပြည်လုံးလာကအတွက်ပြင်ဆင်တာတွေလုပ်မယ်ဆိုပြီးခဲ့တဲ့အခုထိတော့ကျွန်တော်တို့တိတိကျကျပါလိမ့်ကျွန်တော်တို့အနေနဲ့တော့အမှမရှိသေးဘူး။ အောင်ဆန်းစုကြည်မှာတော့သမားပြည်သားတွေရှိနေပါလိမ့်မယ်အဲ့တော့ဒါကိုဒါလအနည်းငယ်အတွင်းမှာ27ရာစုပြည်လုံးကြီးလာကြလို့မျိုးကျင်းပကိုပြင်ဆင်တာဖြစ်တဲ့အတွက်လိုအပ်တဲ့ဟာတွေတော်တော့တော့လင်းနေခေါလို့လုခဲ့တဲ့ညီငယ်ဖြစ်စင်မှာတပေါင်းတနေရပါခဲ့တော့အတော်ဝင်ပေးပြီးဖြစ်ပြီးတော့မပေးဘူးဖြစ်ပြီးနိုင်ငံသားတယောက်အနေနဲ့တော့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ကိစ္စတွေတော့ဆက်လုပ်ဖို့တော့စဉ်းစားထားပါတယ်ဗျာ
အခုလိုဒေါအောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်တဲ့အခါမှာတော့အများပြည်သူယုံကြည်အားထားတဲ့လူပုဂ္ဂိုလ်တွေတိကျခိုင်မာတဲ့မူဝါဒသစ်တွေနဲ့လှုပ်ဆောင်နိုင်မှသာစစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်ခြေရှိတယ်ဆိုတာကိုလည်းနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်ဖွဲ့စည်းမဲ့မြန်မာ Peace and Reconciliation Center ပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုနဲ့အားကိုးမှုကိုဒေါအောင်ဆန်းစုကြည်အနေနဲ့သူကိုယ်တိုင်ဦးဆောင်ပြီးဖွဲ့စည်းမဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းကိုလူသစ်တွေနဲ့ဖွဲ့စည်းနိုင်မယ်ဆိုရင်အကောင်းဆုံးပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ်။တကယ်တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အလုပ်လုပ်တဲ့လူတွေဟာလူသစ်တွေဖြစ်ဖို့လိုပါတယ်။သူတစ်ဖြစ်တော့ဒီတိုင်းလန်းလန်းနဲ့ကန်အဖွဲ့အစည်းတွေကျင့်ကြီးမှုကိုရနိုင်မဲ့နောက်တိုင်းလန်းလန်းနဲ့ကန်အဖွဲ့အစည်းတွေကအလေးစားတဲ့ပုံကူမျိုးတွေလိုအပ်တယ်လို့မြင်ပါတယ်။
နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အနေနဲ့ MCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေ MCA အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်ဖွဲ့တွေပါဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားအစုအဖွဲ့တွေနဲ့အစိုးရတို့ကြားတွေ့ဆုံပြီးသူတို့ရဲ့သဘောထားအမြင်အတန်တွေကိုအလေးနက်ထားနားထောင်သင့်တယ်လို့လည်းဒေါက်တာရံမျိုးသိန်းကအကြံပြုပါတယ
်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအခုအချိန်နေတဲ့ပို့ပြီးတော့ပြင်လဲမြင်လာမှုရှိရှိနဲ့စီမံဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။သူတို့ဖြစ်တော့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေNCA ကိုလက်မရေးထိုးထားခြင်းမရှိသေးတဲ့တိုင်းမလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေရဲ့အတန်တွေကိုပို့ပြီးတော့ခြေခြေပြန့်ပြန့်နားထောင်နိုင်မှုလိုပါတယ်။ပို့ပြီးခြေခြေပြန့်ပြန့်သုံးသပ်ဆွေးနွေးနိုင်မှုလိုအပ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်
။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ဘက်ကလည်းနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့နဲ့လက်တွဲပြီးတော့၅နှစ်အတွင်းငြိမ်းချမ်းရေးရအောင်လှုံ့ဆော်သွားမယ်ဆိုတာကိုလည်းပြည်တွင်းသတင်းမီဒီယာတွေနဲ့မနေ့ကတွေ့ဆုံတင်ကအဓိကထားပြောကြားခဲ့ပါတယ်။အခုလိုတမတော်ကာကွယ်ရေးဦးစီးချုပ်သမ္မတအတင်းနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ဘက်ကပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မယ်လို့ပြောဆိုနေခြင်းနဲ့ဒီပိုင်းနဲ့ထဲမှာပဲအခုရပိုင်းတွင်မှာကိုရခိုင်ကချင်ရှမ်းစတဲ့တိုင်းရင်းသားဒေသတွေမှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးစီးရဲတဲမာနေစေအခြေအနေဖြစ်နေတဲ့အတွက်တိုင်းရင်းသားတွေနဲ့လက်ရှိအစိုးရတကြယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးလှုပ်ဆောင်ရမယ့်အဓိကလုပ်ငန်းစဉ်ဖြစ်တယ်ဆိုတာကိုလည်းသုံးသပ်မှုတွေရှိပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့၅နှစ်အတွင်းငြိမ်းချမ်းရေးရအောင်လုပ်မယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောခဲ့သလိုငြိမ်းချမ်းရေးတကယ်ရလာပြီဆိုရင်တပ်မတော်အနေနဲ့လွတ်တော်ကထွက်သွားမယ်လို့လည်းပြောသွားခဲ့ပါတယ်။ဒါအပြင်လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကနိုင်ငံအတွက်ကောင်းတာလုပ်တာမှန်သမျှတပ်မတော်ဘက်ကလည်းဝန်ရံသွားမယ်လို့မနေ့ကမီဒီယာတွေနဲ့တွေ့ဆုံချိန်မှာပြောသွားခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခကစုံစမ်းသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံတွင်းမှာကြုံတွေ့ခဲ့ရတဲ့သဘာဝဘေးရန်တွေပြန်လည်ထူထောင်ဖို့အတွက်ဆောက်လုပ်ရေးဝန်ကြီးဌာနစိုက်ပျိုးရေးနဲ့စိန်မြောင်းဝန်ကြီးဌာနစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနစတဲ့ဝန်ကြီးဌာန၃ခုကစီမံကိန်းတွေလှုပ်ဆောင်ဖို့ကမ္ဘာ့ဘဏ်ကနေချေယူသွားမယ်လို့ပြောင်းလွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီလိုချေတာမှာဆောက်လုပ်ရေးဝန်ကြီးဌာနကတဘာဝဘေးရန်တွေခံရတဲ့လမ်းတွေပြုပြင်ဖို့အတွက်အမေရိကန်ဒေါ်လာ105သန်းစိုက်ပျိုးမွေးမြူရေးနဲ့စိန်မြောင်းဝန်ကြီးဌာနကကျေးလက်ဒေတာတွင်လမ်းတွေပြုပြင်ဖို့နဲ့အစီအမြင့်တင်ဖို့အမေရိကန်ဒေါ်လာသန်း80စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကတော့အရေးပေါ်တုံ့ပြန်ချင်းငွေနဲ့လုပ်ငန်းစီမံကိန်းတွေလှုပ်ဆောင်ဖို့အတွက်အမေရိကန်ဒေါ်လာ25သန်းတို့ကိုအတီးတီးသုံးဆွဲသွားဖို့တင်ပြခဲ့ပါတယ်။ဒီချင်းငွေတွေကိုဆိုင်းငံ့ကာလ6နှစ်ပြန်ဆက်ကာလ32နှစ်စုစုပေါင်း38နှစ်အတွင်းဆက်သွားရမှာဖြစ်ပါတယ်။ဒီချင်းငွေတွေဟာအတိုးမဲ့ချင်းငွေသဘောမျိုးဖြစ်ပေမဲ့ဝန်ဆောင်ခတွေကတော့ပေးဆောင်သွားရမှာဖြစ်ပါတယ်။ချေးယူမဲ့ငွေတွေနဲ့ပတ်သက်ပြီးဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်ကလွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ်
။တိုင်းဒေသကြီးနဲ့ပြည်နယ်အများအပြားတွင်ရေကြီးနှစ်မြုပ်ခြင်းလန်ဒရာများကျိုကျပျက်စီးခြင်းတို့ကိုဖြစ်ပေါ်စေခဲ့ပြီးအဆိုပါပျက်စီးခဲ့မှုများအားပြန်လည်ပြင်ဆင်သွားမည်အခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်။နိုင်ငံတကာအဆင့်မီအရေးသွေးရရှိရေးအတွက်ကမ္ဘာပိုင်ဤစီမင်းစည်းကမ်းများအတိုင်းနိုင်ငံတကာအတိုင်ပင်ခံအင်ဂျင်နီယာဖွဲ့များငားရမ်းဆောင်ရွက်ပြီးကြီးကြပ်သွားမှာလည်းဖြစ်ပါတယ
်။စိုက်ပျိုးမွေးမြူရေးနဲ့စေမျောင်းဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒေါက်တာအောင်သူကလည်
းစီမံကိန်းကိုတဘာဝဒဏ်ဆုရစွာခံစားခဲ့ရတဲ့စကိုင်းတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးနဲ့အေရာဝတီတိုင်းဒေသကြီးတို့မှာကြီးလက်လန်း180မိုင်စုစုပေါင်းအရှေ့4469ပီရှိတံတား55ဆင်းတို့မှာပြန်လည်ပြင်ဆင်မွမ်းမံခြင်းကွန်ကရစ်လမ်းနှင့်ကွန်ကရစ်တံတားများအဖြစ်အဆင့်မြင့်တင်ခြင်းလုပ်ငန်းများ song yue twa yan ya tha ba chang tin pya ba ji le da da tin sin mon man chin ne a sin phin tin chin long ngan mya ko nga ni si man gain phi a pai tou mai khwe bi song yue twa ma phit ba de
Simangain ne banai wenji tana, Pirang su wenji ujo wingale, a kulu tempia gebari.
Lea sabi gana, banga gana dure, yale turoi lugamia a, limiazwa bambu binayane, a gay ui, Simangain banka polis in gala dure, the bawa biani a tama jao kebaga, a jibo yale turoi gisabiao, soina and chiba.
The bawa biani a jongde gaya in the yarima, yale tu dona ye etwa, chingwiri ya yu gera ne patabi, piduluto kozele upe dangaro kulu don't the party.
အခုတိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုများပြားသလိုတမရော်ဘက်ကလေကြောင်းကူနဲ့တိုက်ခိုက်ခဲ့တယ်လို့ရှမ်းပြည်တမရော်ဘက်ကဆွဆွဲထားပါတယ်ဒီတိုက်ပွဲကြောင့်ဒေသခံယွာသားအများပြားလဲစစ်ဘေးတိမ်းရှောင်နေရပါတယ်ထိုင်းခြေဆိုင်VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်ဟုတ်ကဲ့ပါပြည်တော်စုအစီအပြစ်ခံရဆဲထားတဲ့မြောက်ပိုင်းရှမ်းပြည်တမရော်ခေါ်ရှမ်းပြည်တိုးတက် ချင်းနေကတော့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဗိုလ်မှူးကြီးဖိန်ဖကခုလိုပြောပါတယ
်မတ်တမ်တော့ကအရာရှိတုံးဦးရဲ့ဘော်ဆန်လာဦးသတ်စတဲ့ကြာခုကမြန်မာရေးချင်းနေတဲ့ချိန်ခါမှာရိုးရိုးတော့မဖြစ်ဘူ
းအခုဖြစ်ပေါ်တဲ့တိုက်ပွဲမှာမြမတပ်မတော်ဘက်ကထိခိုက်မှုအများကြီးပါတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်က၃ဦးထက်မနည်းထိခိုက်ချဆုံးမှုရှိနေတယ်လို့ဒေသအတွင်းမှာသတင်းပေါ်ထွက်နေပေမဲ့တိကျအတည်ပြုချက်တော့မရရှိသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်ဘုံကိုဟိုင်းကွီးကျေးရွာအုပ်စုပန်လော့နောက်ဝိုင်းအက်ကြီးဟိုမင်းနဲ့နောင်ကန်ကျေးရွာနီးကတောင်တန်းတောင်ကုန်းပေါ်မှာခြေချထားတဲ့ SSPP တပ်စခန်းတွေကိုမေလ23ရက်နေ့မှာလေကြောင်းနဲ့အချင်းချင်းတိုက်ကတ်ခဲ့တယ်လို့သူကဆိုပါတယ်နှစ်ဖက်ကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်ဘုံကိုရွာနဲ့အနီးနားရွာကဒေသခံများပြားစစ်ဘေးလွတ်ရာကိုတင်းချောင်နေကြရပါတယ်ကြောင်မဲမြို့နယ်နောင်ဘင်းကျေးရွာမှာစစ်ဘေးတင်းချောင်သူခန့်မှန်းခြေ350ကျော်ရောက်ရှိနေတယ်လို့စီဝိဒလူမှုကွန်ရက်အသင်းကောင်းဆောင်ဦးတင်မောင်သိန်းကဆိုပါတယ
်တမတော်နဲ့ဟို SSCB နဲ့ SSCB ပေါ်ရနော်အဲ့ဒီကွန်ရက်တိုင်းဆိုဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီနေ့မှာပဲကျွန်တော်ကြောင်မဲနဲ့စတုံးမှ5မှန်လောက်ဝင်တယ်ပုံဟိုနောင်ဘူးကျွန်တော်ရွာလေးဝင်လာတယ်အခုဆောင်နေရက်စီရမျိုးအင်းနေမှာလည်းဝင်နေကြတယ်အဲ့တော့မနေ့ကလည်းဖြတ်ပြီးဝင်လာတဲ့ခါမှာကျွန်တော်တို့ကွန်ရက်ခပ်ပိုင်းကြွားလုပ်ပါတယ်ဒီနေ့ကကျွန်တော်တို့အဲ့ဒီအောင်တမရင်ဆိုရဲတမရင်ကစစ်ဘေးဆောင်စခန်းဖွင့်တယ်တရား6ဆင့်နဲ့ဦးရှိပါတယ်အဲ့လိုပဲကျွန်တော်တို့ရက်ရွာထဲမှာနေကြတယ်စစ်ဘေးဆောင်ရတယ်တရားကျော်လောက်ရှိနေပါတယ်ကျွန်တော်တို့မြင်လာတော့ဗျာ300နဲ့အဖြစ်ပေါ့
ကျွန်တော်တို့ကရှိနိုင်တယ်လို့အကြမ်းဉာဏ်မှန်လို့ရတယ်သူတွေထမ်းရောက်နေတယ်ပြောတယ်ပြင်ရမငင်းလေးဘောနော်အခုလိုမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားကြောင်းကိုမြန်မာတပ်မတော်ကနေတရင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးမြောက်ပိုင်းရှမ်းပြည်တပ်မတော် ညပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရနဲ့ပြည်ထောင်စုစစ်အဖြစ်ခန့်ရဆဲထားတာဖြစ်ပြီးအန်စီအဖြစ်ရဆိုင်ချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တစ်ခုဖြစ်ပါတယ်လက်ရှိမှာမြန်မာတပ်မတော်နဲ့ကေအန်အိုကချင်လွတ်လပ်ရေးအဖွဲ့တီအန်အယ်လီတောင်းပလောင်တပ်ဖွဲ့ရခိုင်တပ်မတော်အေအေကိုကတပ်ဖွဲ့တို့ဟာစစ်ရေးပြစ်ပခတ်ဖြစ်ပွားနေစေလဲဖြစ်ပါတယ်မနေ့ကနေပြည်တော်မှာကျင် ဒီလိုပြည်တွင်းညီချမ်းရေးလုပ်ငန်းတွေလှုပ်ဆောင်ရမှာတိုင်းဒါဖွဲ့တွေအားလုံးဆုံးပါဝင်နိုင်ဖို့လိုတယ်လို့လဲတိုင်းဒါလက်နက်ကိုင်ဖွဲ့တွေကရှုမြင်နေကြပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နေနဲ့ကတော့ပြည်တွင်းညီချမ်းရေးနဲ့ပတ်သက်ပြီးအပြစ်ခံရစေးရေးပြင်းပြအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီအပြစ်ခံရစေးရေးအတွက်ပါဝင်တဲ့ဖွဲ့စ
အလီပါတီဥဆောင်မှုနဲ့ဒီနေ့တိုင်းဒေသကြီးတွေမှာဖွဲ့စည်းတာဝန်ယူလှုပ်ဆောင်နေတဲ့အစိုးရအဖွဲ့အစည်းတွေရဲ့အခုချိန်ထိစွမ်းဆောင်မှုတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုသဘောရပါသလဲ။သက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့အစည်းတွေအခုချိန်ထိလှုပ်ဆောင်ထားသမျှကိုကြည့်ရင်ရလက်ကောင်းတွေထွက်လာဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ယူဆပါသလား။ကိုနေထိုင်ရာဒေသအစည်းတွေမှာတွေ့ကြုံရတာတွေအပေါ်အခြေခံပြီးအခုလာမယ့်စနေညတိုင်းရည်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က13923823555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မကြခင်နိုင်ပိုင်းတွင်မှထုတ်လင်းပြတော်မူတဲ့ဒါရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးကြဖို့ထပ်မံနှိုးဆော်ပါရစေရှင်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတရင်ဒီနေ့အစီအစဉ်အဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါအောင်မယ်ရှင်။
Hezbollah အဖွဲ့ရဲ့ထိတ်တန့်တပ်မှုကြီးတူ Damascus မြို့လေးစိတ်နားမှာတည်ဆုံသွားတာဟာ Islamic ဆွမ်းရောက်တရလက်ချက်ဖြစ်တယ်လို့ Hezbollah အဖွဲ့ကပြောလိုက်ပါတယ် Hezbollah တပ်မှု Mustafa Badreddin တည်ဆုံရတဲ့ပောက်ကွဲမှုဟာအဲ့ဒီဒေသတွင်းမှာရှိတဲ့ Takfiri Sunni အစွမ်းရောက်အဖွဲ့တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဖြစ်တယ်လို့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကဖော်ပြနေတယ်ဆိုပြီးတော့ Hezbollah အဖွဲ့ကဒီနေ့နေ့မှာပြောလိုက်ပါတယ် Syria နိုင်ငံမှာ IS သွေးကြွတွေထိန်းချုပ်ထားတဲ့နေမီရီတဲကိုပြည်ပကတိုက်ခိုက်ရေးသမားတွေဝင်ထွက်သွားလာလို့ရနေသေးတဲ့ Syria နယ်စပ်နေရာကိုလုံးဝပိတ်ပစ်နိုင်ဖို့ဟာအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိတ်တန့်ဥပစာပေးတာဝန်တစ်ခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတူကိုတိုက်ခိုက်ရေးတပ်မိုးတူဖြစ်ခန့်အပ်လိုက်ပါတယ်။လေတပ်ဗိုလ်ချုပ်ကြီးလော်ရီ ရောဘင်ဆန်ဟာအမေရိကန်စစ်တပ်ရဲ့မြောက်ပိုင်းစစ်ဌာနချုပ်တပ်မိုးအဖြစ်နဲ့တောက်ကြနေကရာထူးလွှဲပြောင်းလက်ခံယူခဲ့တာဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားကစီးရီးသင်္ဘောပေးသူ30ဟာကွန်ဂိုစစ်တပ်နဲ့ရဲရရှိတွေကိုစစ်တပ်နဲ့အတွင်းပစ္စတိုတနက်တွေထောက်ပံ့ပေးခဲ့တာဟာကုလသမဂ္ဂရဲ့အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ကောင်ချိုးဖောက်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂအစီရင်ခံစာတရက်မှာဖော်ပြလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအသေးခံကားဘုံးခွဲတိုက်ခိုက်မှုကြောင့်ရဲရရှိ3ဦးသေဆုံးသွားပြီးတော့12ယောက်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကသူ့ရဲ့အတွင်းမှုချုပ်နေရာအတွက်အမျိုးသမီးတူကိုပထမဆုံးအကြိမ်ဖြစ်နဲ့ခန့်လိုက်ပါတယ်။ဆီနီဂေါနိုင်ငံသူဖတ်မာဆမူရာကိုမေလ13ရက်နေ့ကအတွင်းမှုချုပ်ဖြစ်ခန့်လိုက်တာဖြစ်ပြီးတော့ဒါဟာဥရောပတိုက်သားမဟုတ်သူတွေကပထမဆုံးအတွင်းမှုချုပ်ဖြစ်လာသူတွေဖြစ်ပါတယ်ခင်ဗျာ။
စနေနေ့ညနေခင်းနိုင်ငံတကာသတင်းကျဉ်ချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။ VOA American တန်ရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နှစ်တို့ကနေဖန်ယူနိုင်နိုင်ကြပါတယ်။ည9နာရီကျရင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.